္ဂလာပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့မြန်မာကောင်ဆောင်တွေခက်ဆစ်ဆိတ်သွားနေတဲ့ဒီတရုတ်နိုင်ငံနဲ့ဆက်ဆံရေးအကြောင်းဆွေးနွေးသွားမှာပါတရုတ်နိုင်ငံကိုတက်မလို့ကာဝေးဦးစီးချုပ်ဘူယုံမှုချင်းမင်းအောင်လှိုင်ဒီဒီဘက်ထဲမှာပဲသွားခဲ့တယ်လို့ပဲနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်လည်းဒီလနောက်ပိုင်းမှာသွားဖို့ရှိနေပါတယ်ဒါတရုတ်နိုင်ငံနဲ့မြန်မာနိုင်ငံတို့ကြားဆက်ဆံရေးတွေမှာပုံမနီးကပ်လာတဲ့လက္ခဏာတစ်ခုလားဒီလိုတရုတ်နိုင်ငံနဲ့ဆက်ဆံမှုတွေကနေမြန်မာနိုင်ငံအတွက်အဆိုးအကောင်းဘာတွေများကျွန်တော်တို့မျှော်လင့်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပေးနိုင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ဒီမြန်မာအရေးအခက်အခဲတွေဖြစ်ကြတဲ့ဦးအောင်သူငယ်နောက်တရုတ်နိုင်ငံခြေဆိုင်ဒေါက်တာလှကျော်စိုးတို့လည်းလေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်အစီအစဉ်ကိုကိုပဲဆက်လိုက်ချင်ပါတယ်ဆိုတော့အရင်ဆုံးကတော့ဒီကာဝေးဦးစီးချုပ်ရဲ့ခီးစဉ်မှာပေါ့လေဒီတရုတ်စီဦးစီးချုပ်တို့ဒီတရုတ်သမ္မတအုပ်နဲ့လည်းသူတွေ့ပါတယ်ဆိုတော့ဒီနိုင်ငံစစ်ဖက်အရက်ဖက်ဆက်ဆံရေးနောက်စီးပွားရေးစတဲ့ကိစ္စတွေကိုဆွေးနွေးရဆိုပြီးတော့လည်းတဲ့နေကိုဖော်ပြပါတယ်ဆိုတော့တချို့အကဲခတ်တွေကတော့ဒီနေရာမှာခံမှန်းတာဟာဒီလောက်ကောင်မှာဒီတရုတ်နိုင်ငံကကမ္ဘာလမ်းညီလာခံကိုဒေါ်ဆန်းစုကြည်ဒီမသွားခင်မှာဒီကာချုပ်အနေနဲ့အရင်သွားတွေ့ရဖြစ်မယ်ဆိုပြီးတော့လေယူဆတာတွေရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဒေါက်တာလာကျော်စိုးအရင်သုံးသက်စီချင်ပါတယ်ခင်ဗျဒီတဲ့နေမှာဖော်ပြနေတာတွေထက်ပေါ့လေဒီကာချုပ်ရဲ့ခီးစဉ်နောက်ကမှာတခြားအကြောင်းရင်းကနေဘာတွေများရှိရလို့နားလည်ထားတယ်ခင်ဗျအချင်းရုံဆွေးနွေးပြပါလား
ဟိုတူပီအနေနဲ့ကဟိုဗမာပြည်ပေါ်မှာထားတဲ့ဟိုဝါရတွေကဟိုတောက်လျှောက်အထူးသဖြင့်2005ကစပြီးတော်တော်ဟိုတတ်တတ်မှတ်လည်းရှိတယ်တွတ်တွတ်လည်းလည်းဖြစ်လာတယ်အဲ့တော့ဘလို့ဝါရတွေထားလဲဆိုတော့အခုတူပီမှာကဟိုနေနေရှိတယ်လေသူတေတီအဖွဲသူတေတနာအဖွဲရှိတယ်အသိမ့်တန့်ပေါ့ဗျာအဲ့တော့အဲ့ဒီအဖွဲတွေကသူတေတီတွေနောက်ပြီးတော့အဲသူတေတနာသမားတွေပါရဂူတွေကသူတို့ကအမြဲတမ်းတရုတ်ကဟိုနေနေမှာအဲဘယ်လိုခေါ်မလဲ CGTN ခေါ်တာပေါ့ဗျာအဲတရုတ်ကရုပ်မြင်သံကြားမှာအမြဲလာပြီးတော့ဗမာပြည်နဲ့ပတ်သက်လို့ policy တွေပါတယ်ပြောပြနေတာတွေပါတယ်ရှိတယ်အဲ့ဒီကနေကျွန်မကြည့်ရတာကတော့တခုကဗမာပြည်ရဲ့ငင်းညာရေးကိစ္စပေါ့ဗျာအဲဗမာပြည်ရဲ့ငင်းညာရေးကိစ္စစားကဒီပြည်ရင်းစိတ်ကပြည်ရင်းစိတ်ရစေးကိစ္စကအဓိကကြတယ်လို့တရုတ်ကလည်းတွတ်တယ်အထူးသဖြင့်2015ဒီကိုကန့်အရေးချင်းပြီးမှဒီပြည်ရင်းစိတ်ကိုရပ်မှငြိမ်းချမ်းရေးရမှဗမာပြည်တိုးတက်မယ်ဆိုတာသိတယ်အဲ့တော့ဒီဗမာပြည်ရဲ့ပြည်ရင်းစိတ်ရရင်ငြိမ်းချမ်းရေးရရဆိုတာလည်းအဓိကစစ်တပ်ကအဓိကဆိုတာလည်းသူတို့သိတယ်ဒါကြောင့်မလို့စစ်တပ်ကိုခေါ်ပြီးတော့အဲစစ်တပ်လာတဲ့အခါမှာ तू ကသူ့နီလန်းအရာ तू ကတခုကပြည်ရင်းငြိမ်းချမ်းရေးရပ်ဖို့နဲ့ဒီစီဘွားတိုးတက်ရေးတွေလှုပ်ဖို့အပြင်ဒီဗမာတပ်မတော်ရဲ့ဟိုအတွေးခေါ်စိတ်နေစိတ်ထားတွေပြောင်းလဲလာနိုင်လောက်အောင်ကိုသူတို့ကြိုးစားနေတဲ့အပိုင်းရှိတယ်။ဥမာအဖြစ်ဒီကာချုပ်အရင်တစ်ခေါက်လာတုန်းကဆိုရင်တရုတ်ပြည်မှာဖွင့်ထားတဲ့ဒီကုလသမဂ္ဂအတွက်ငြိမ်းချမ်းရေးဆောင်တပ်သားတွေအတွက်ဟိုသင်တန်းပေးနေတဲ့အကယ်ဒမီကျောင်းကြီးရှိတယ်။အဲ့ဒီကိုအဲကာချုပ်ကိုပို့ပြီးတော့တခန်းတနာကိုကျူဆိုတာပဲ။အခုဒီဆွေးနွေးပွဲမှာလေသမရရှိချင်းပင်ပြောတဲ့အချိန်မှာတခုပါတယ်တတ်နှက်တတ်ပူတွဲပြီးဆစ်စီရေးတွေလှုပ်ဖို့ဆိုတာအဲ့ဒါတွေတိုးမြင့်လှုပ်ဆောင်မှုဆိုတာသဘောကတော့ဗျာအဲဗမာစစ်တပ်ကိုဗမာတပ်မတော်ကိုတတ်နိုင်သမျှသူကနိုင်ငံတကာဟိုတခြားစစ်တပ်တွေနဲ့လည်းဟိုဘယ်လိုခေါ်မလဲလိုက်လျောညီထွေနေရင်ထိုင်ရင်ကဗမာတပ်မတော်ရဲ့စိတ်နေစိတ်ထားတွေတစုံတရာပြောင်းလာအောင်ကြိုးစားပေးဖို့ရတယ်ဗမာတပ်မတော်ရဲ့စိတ်နေစိတ်ထားပြောင်းမှသာလေဗမာပြည်ရဲ့ငြိမ်းချမ်းရေးလည်းရနိုင်မယ်ဗမာပြည်လည်းဖွံ့ဖြိုးတိုးတက်နိုင်မယ်ဒါမှသူတို့တရုတ်ကလုံနေတဲ့ရှိအဲ့ဒီအိုအိုဘီအိုဝါပေါ့နော်အဲ့ဒီပိုလန်မှာစီမံကိန်းကလည်းချော်မော့ပြည်ပြင်မယ်လို့တွက်ပုံရပါတယ်
ဟုတ်ကဲ့ဒီဒေါ်ဆန်းစုကြည်ခီးစဉ်ကတော့ဒီတရုတ်နိုင်ငံကမ္ဘာလမ်းစီမံကိန်းညီလာခံတက်ဖို့ဆိုပေမဲ့ဟိုတခြားသဘောတူဆက်ရုပ်တချို့လည်းလက်မှတ်ထိုးရှိရဆိုပြီးတင်းနေထွက်နေရလည်းရှိပါတယ်ဆိုတော့ဒီအခုမြန်မာကောင်းဆောင်တွေပေါ့လေအခုဟိုကာချုပ်သွားတယ်နောက်ဒေါ်ဆန်းစုကြည်ရဲသွားမယ်ဆိုတော့သူတို့ခီးစဉ်ကနေရောမြန်မာနိုင်ငံအတွက်တစုံတရာဘာတွေများဟိုအဆိုးကောင်းမျှော်လင့်နိုင်စရာတွေရှိမလဲခင်ဗျာ
ဟိုဒေါ်ဆန်းစုကြည်လာရင်တော့သူတို့ဒီBRI ပေါ့နော်ဒီဟိုပိုလန်မှာရဲ့စီမံကိန်းနေနဲ့ပတ်သက်လို့ဆွေးနွေးမဲ့ forum ယူလာမှာအဲ့ဒါကတော့နိုင်ငံပေါင်း100ကျော်ပါပါမှာဆိုတော့အဲ့ဒီမှာကတော့သူကဟိုဟိုနေပေါ့အခုနပြောသလိုပဲလေစီမံကိန်းတော်တော်များများဆွဲစရာရှိတယ်အဲ့ဒီစီမံကိန်းတွေကဗမာပြည်အတွက်အကျိုးရှိလားမရှိလားဆိုတာကတော့စီမံကိန်းအဲ့စီမံကိန်းတွေကိုစာချုပ်တဲ့အခါမှာပေါ်ထွက်လာတဲ့အချက်လက်တွေပေါ်မှာပဲမူတည်မယ်အဲ့တော့အဲ့အချက်လက်တွေဟာဒီအစိုးရတရားအနေနဲ့ကိုတိုင်းပြည်ကိုလူမျိုးအတွက်ဘလောက်အကျိုးရှိနိုင်မလဲဆိုတာသူတို့တွတ်တာချက်တက်သူတို့အကြံပေးတာသူတို့ရဲ့ခွန်င်းနေပေါ့ဟိုအနောက်ကနေပြီးတော့ဟိုဗ ါလဲအကြံပေးနေတဲ့လူတွေပါတယ်အကုန်လုံးဝိုင်းဝန်းတက်ချက်ပြီးမှပဲပြောလို့ရမယ်အဓိကကတော့တရုတ်ကဒီဟိုပိုလမ်းမပေါ့နော်အဲအဲ့စီမံကိန်းဟာဆိုလို့ရှိရင်ဟိုတရုတ်ကဒီသူ့ရဲ့ဖွံ့ဖြိုးတိုးတက်မှုကိုသူကရေရှည်ထိန်းထားနိုင်မှုအတွက်သူကဂျန်တဲ့နိုင်ငံတွေပါပါလာအောင်လို့ဂျန်တဲ့နိုင်ငံတွေပါတိုးတက်လာပါအောင်လို့အဲလုပ်တဲ့စီမံကိန်းလို့သူတို့ပြောတာပဲလေအဲ့တော့ရှီကျင်းပင်ပြောနေတာကလည်းအဲအနာဂတ်တွေကိုဝေမျှထားတဲ့ဘယ်လိုခေါ်မလဲလူအဖွဲ့အစည်းတည်ဆောက်ရေးဆိုပြီးပြောနေတာဖြစ်တာ။အဲ့ဒါဘလောက်အကျိုးရှိမယ်မရှိဘူးဆိုတာကတော့အစိုးရတွေကပေချာစနစ်တကျကြီးစုပြီးတော့ဟိုတောင်းဆိုတင်တာတောင်းဆိုလျှော့တင်တာလျှော့အဲ့ဒါမျိုးတွေလုပ်ရလိမ့်မယ်ထင်ပါတယ်။ကျမတို့သိပေးချမသိဘူးဟုတ်ကဲ
့โอเคဆိုတော့ကိုအောင်သူငယ်သဘောထားဟုတ်ခင်ဗျအခုကျွန်တော်တို့ကာချုပ်ခီးစင်ရှိတယ်နောက်ဒီဒေါအောင်ဆက်စုကြည်တွားဖို့လည်းရှိနေဆိုတော့ဒီခီးစင်ရန်นี่ကျွန်တော်မြန်မာနိုင်ငံအတွက်ဘာတွေများဘလောက်ထိအဆိုးကောင်းမျှော်လင့်နိုင်စရာတွေရှိမယ်လို့ယူဆလဲကိုအောင်သူငယ
်ဟုတ်ကဲ့ဟိုကျွန်တော်ထင်တယ်ဒေါအောင်ဆက်စုကြည်တွားတဲ့ခီးစင်ကခုနပြောတဲ့ BR တိုင်းပေါ့နော်ပိုလမကြီးရဲ့ဟိုပုံမှန်လုပ်တဲ့ဟိုအစည်းအဝေးကိုသွားတက်တဲ့သဘောပါပဲဆိုတော့ဒါမဲ့အရေးကြီးတာကတော့ဒီလုတ်တဲ့အစည်းအဝေးတွေအပြင်မှာဒီနိုင်ငံခေါင်းဆောင်ချင်းချင်းတွေ့ကြတာတွေရှိပါလိမ့်မယ်အဲ့ဒီအချိန်မှာတော့မြန်မာပြည်နဲ့ပတ်သက်တဲ့ဟိုဆုံးဖြတ်ချက်တွေလုပ်ဖို့ရှိတယ်နောက်တစ်ခုကကျတော့လည်းအခုကျွန်တော်တို့နဲ့တရုတ်နိုင်ငံနဲ့ဆိုလို့ရှိရင် CMEC ခေါ်တာပေါ့နော်2018နောက်နှစ်နောက်ဆုံးပိုင်းမှာဟိုလုတ်ထားတဲ့သဘောတူညီချက်ရှိပါတယ်အထူးသဖြင့်တော့တရုတ်မြန်မာဟိုစီးပွားရေးဈေးညံလမ်းမကြီးဆိုတဲ့ဟာမျိုးပေါ့ဆိုတော့ဒီစာချုပ်နဲ့ပတ်သက်တဲ့အဖေးစိတ်ကိစ္စတချို့စာရုပ်တွေကိုကျွန်တော်ထင်တယ်အခုဒေါအောင်ဆန်းစုကြည်သွားတဲ့ခီးစင်မှာလက်မှတ်ရေးထိုးလိုက်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ကတော့ပြောမယ်ဆိုလို့ရှိရင်ဟိုတစ်ဖက်မှာလည်းဟိုအကောင့်ချက်တွေရှိပါတယ်တစ်ဖက်မှာလည်းကျွန်တော်တို့စိုးရင်စရာတွေရှိတယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ကာယုတ်ခီးစင်နဲ့ပတ်သက်လို့ကတော့ကျွန်တော်မြင်တာကတော့ဟိုတရုတ်နိုင်ငံအစိုးရကပုံမှန်စီစဉ်နေတဲ့ခီးစင်တွေရှိပါတယ်အထူးသဖြင့်မြန်မာစစ်တပ်ဆိုလို့ရှိရင်သူကအရင်တော့ကတော့တရုတ်လက်နက်တွေကိုအားကိုးခဲ့တယ်။တစ်ချိန်မှာကျတော့တရုတ်လက်နက်တွေစီကနေဖယ်ပြီးတော့အခုလက်ရှိဟိုယူကရိန်းတို့ရုရှားတို့ဘက်ကိုပြောင်းသွားတဲ့သဘောမျိုးတွေရှိပါတယ်။ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်ထင်တယ်တရုတ်ဘက်ကလည်းပြန်ပြီးတော့ဟိုစီယုံလာတို့တရုတ်ချစ်ကတ်တာတို့ပုံမှန်တွေ့ဆုံလာတွေဒါတွေရှိနိုင်မယ်လို့ထင်ပါတယ်။တခုတော့ရှိရဲ့အရင်တော့ကဆိုလို့ရှိရင်ပုံမှန်အဖြစ်ဦးသိန်းစိန်လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့သမရလုပ်တဲ့လူတွေကတရုတ်နိုင်ငံကိုနှစ်စင်ဟိုအနည်းဆုံးတစ်ခေါက်လောက်တော့သွားတယ်ဟာမျိုးပေါ့နော်ဆိုတော့အခုလက်ရှိအနေထားမှာတော့ဟိုသမရဥထင်ညော်တော့တစ်ခေါက်သွားပါတယ်ဆိုတော့သမရဥဝင်းမြင့်ကာလာပါတော့အခုချိန်ကြီးတော့ဟိုတစ်ခေါက်မှမသွားဘူးသေးဘူးဆိုတော့အနေထားမျိုးတော့တွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆွေးနွေးတော့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းမှာမှာရောက်နေပါပြီဆိုတော့သူတို့လည်းလှည့်ပေးချင်ပါတယ်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုင်းပွေကုန်းမှာစလိုင်းပွေကုန်းသဘောထားလဲဆွေးနွေးနေတာမင်းမြင့်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြင့်နေမှာခင်ဗျ
ကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီကချို့သွားတဲ့ကိစ္စကတရုတ်ကလင်းနေကင်ဒီရောတမရောတရုတ်ကချင်းဖိအပ်ပေးနိုင်စိုးနိုင်ငံဖြစ်တဲ့အတွက်ကျွန်တော်ကတော့ငင်းချန်တွေ့တော့မျောလင့်နေတော့ပဲမျောလင့်ပါတယ်လို့သို့တော့စီးပွားရေးကိစ္စနဲ့ပတ်သက်လိုက်ရင်တော့လူအောင်ဆန်းစုကြားသွားတဲ့ခါနဲ့ပြင်ပဟိုအဆက်ဟိုဗါလဲတွေ့ဆုံတဲ့အချိန်မှာမျိုးစုံကိစ္စတွေဘာလို့ဖိအပ်ပေးလာမယ်ဆိုရင်တော့ဂျန်တဲ့ဥစ္စာတွေကတော့ကျွန်တော်တို့ကတော့ပလီယာမျိုးဥစ္စာကတော့ဆုံဆုံမှုတွေပဲကျွန်တော်လေ့ရမလားမသိဘူးတော်တော်ဟိုကဂိမ်းချင်းကိစ္စမှာတော့တရုတ်ကိုတော့ကျွန်တော်တို့ကဘာပဲဖြစ်ဖြစ်အကူအမဲပုံစံဖြစ်နေဆိုလို့ဆိုနေနေဆွေးနွေးချင်တာပါဟုတ
်ဟုတ်ကဲ့ကိုဆိုင်ဖွေကိုဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကိုနေဦးလင်းဖြစ်ပါတယ်စင်ကူနိုင်ငံမှာရောက်နေတဲ့ကိုနေဦးလင်းလည်းဆွေးနွေးလို့ရပါတယ်ခင်ဗျအ
ခုလက်ရှိဘာပေါ့ဗျာဟိုနိုင်ငံရေးအာဏာရနေတဲ့ NLD ပါတီရဲ့လူတွေစဉ်းစားပုံကဟိုဒီတိုင်းတည်းကစစ်တပ်မပါလို့ရှိရင်တိဆောက်လို့ရတယ်ဆိုတဲ့အတွေးခေါ်ရှိနေတာပေါ့နော်အဲ့ဒီအတွေးခေါ်တိုင်းပဲအနောက်အုပ်စုကလည်းအားပေးတာပေါ့အားပေးတဲ့အတွက်ကျွန်တော်တို့ကတရုတ်ပြည်ချင်းကျော်ရင်ဝင်နဲ့ရောက်တဲ့ရောက်ပိုရောက်သွားတာပေါ့ဗျာအခုတော့တကယ်တော့နိုင်ငံရေးပဲလို့ဟိုစစ်ရေးကိုဖယ်ထားပြီးတော့နိုင်ငံရေးစကားပြောမယ်ဆိုရင်တောင်မှကျွန်တော်တို့ကတရုတ်နဲ့ဟိုချင်းကျော်ရင်ဟိုယုံကြောက်ကြီးကြောက်နေအမှန်တိုင်းပြောရလို့ရှိရင်ကျွန်တော်တို့ကအနောက်ကိုရွှေ့ကျင်တာကိုအာဟိုကွန်မြူနီကလှုပ်ပြီးတဲ့အတွက်ကျွန်တော်တို့ကအနောက်ကိုရွှေ့လို့မရဘူးရှင်းပြတရုတ်ဘက်ကိုပဲပိုရောက်သွားတဲ့သဘောရှိတယ်။အဲဒါကြောင့်သူကဒီတရုတ်ပြည်ကနိုင်ငံကခုနသူတေတီကိုဘာလို့ဘယ်လိုပဲပြောပြောဖြစ်စင်နေဘယ်လိုပဲပြောပြောဗမာနိုင်ငံမှာစစ်တပ်ကရေလူရှုလို့မရဘူးဆိုတာသိတဲ့အတွက်စစ်တပ်နဲ့ခေါ်ပြီးတော့ကြည့်တယ်။ဒီအချက်နေ့အချက်ကနိုင်ငံရေးကောင်းတော်ကနိုင်ငံတစ်ခုကနိုင်ငံရေးလှုပ်ရှားမှုရှိရ
ဒါကြောင့် NLD ကိုခေါ်ပြီးပြောတယ်ဒါပဲအဲ့တော့ဒါကိုအခွင့်အောင်းယူပြီးတော့အနောက်အစုကဟိုလိုလုပ်ပါလားဒီလိုလုပ်ပါလားလို့လုံနေပြီးကာလပတ်တော့ကျွန်တော်တို့ကတရုတ်ပြည်ထဲကိုခြေတစ်ချောင်းချင်းခြေတစ်ချောင်းချင်းပို့ရောက်သွားမယ်လို့ပဲကျွန်တော်ကညင်အဲ့ဒါပါပဲ
โอเคကိုနေဦးလေးဆွေးနွေးတဲ့အထက်အချက်တစ်ချက်ကိုကျွန်တော်ဒီ၃သက်တဲ့ပုဂ္ဂိုလ်နှုတ်ကိုကျွန်တော်ပြန်ပြီးဆွေးနွေးစီချင်ပါတယ်အထူးသဖြင့်ကတော့ဒီမြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆက်ဆံရေးကြောင့်ဒီနိုင်ငံတကာဆက်ဆံရေးကိုရိုက်ခတ်လာနိုင်တဲ့အခြေအနေပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံကဒီနိုင်ငံညာဆက်ဆံရေးမှာဘက်မလိုက်မှုကိုပဲကျင့်သုံးတယ်ဆိုပြီးတရားဝင်လည်းကြေညာထားပါတယ်ဟိုဘက်မလိုက်မှုကတော့ဒါပေမဲ့ကင်ဆွတ်ထားရဆိုရင်လည်းလက်ရှိအခြေအနေမှာဟိုတစ်ဖက်ကပိုရင်းနေတဲ့အခြေအနေမျိုးများဖြစ်နေသလားဆိုတော့ကိုနေဦးလင်းလည်းအဲ့ဒါကိုထောက်ပြပါတယ်အထူးသဖြင့်ဒီအနောက်နိုင်ငံတွေကဒီမြန်မာနိုင်ငံလူ့ခွင့်ပြဿနာတွေနဲ့ပတ်သက်လို့ဝေဖန်တာတွေဖိအားပေးတာတွေရှိနေတဲ့အခြေအနေမှာတရုတ်နိုင်ငံကတော့ဟိုဒီလိုဖိအားတွေကိုတော့သူကကြားနေဝင်ကောက်ဝဲပေးနေတာဆိုတော့အခုချိန်မှာဒီဗမ်မလိုက်မူဝါဒကျင့်သုံးနေဆိုပေမဲ့လက်တွေ့ပဂရိအခြေအနေမှာတရုတ်နိုင်ငံဘက်ကပိုရိုင်းရိမ့်နေတယ်လို့ပြောနိုင်တယ်လားဒေါက်တာလက်ကျော်ဆိုအရင်ဆွေးနွေးပြပါလားခင်ဗျအ
ခုလုံးလုံးစေရတော့အဲဟိုစစ်တပ်ပဲဖြစ်ဖြစ်ဒေါအောင်ဆန်းစုကြည်ပဲဖြစ်ဖြစ်ဘလောက်ပဲအနောက်နိုင်ငံကိုလိုလားလိုလားအနောက်နိုင်ငံကတလောက်ရเสียမှရှိအောင်ပြောတာဒေါအောင်ဆန်းစုကြည်ဆိုလဲစုတွေတစုပြီးတစုဟိုတကယ်ကိုဟိုဘလို့ခေါ်မလဲရဲရဲဆက်ဆက်လုံနေတာလေအဲ့တော့ဘလောက်ပဲဟိုဒေါအောင်ဆန်းစုကြည်ဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ဟိုအနောက်နိုင်ငံနဲ့ပေါင်းရင်ပေါင်းရင်သူကပေါင်းလို့မရအောင်လေအဲ့ဒါကြောင့်မလို့တရုတ်ဘက်ကိုပို့ပို့ရင်းရတယ်ဆိုတာအမှန်ပဲနောက်တစ်ခုကတရုတ်ကသူကဆက်ဆံတဲ့အခါမှာသူကလက်တွေ့အကျိုးဖြစ်ရေးပေါ်ကပဲဆက်ဆံတယ်ဒီလူအခွင့်အရေးတို့ဘာလို့ဒီအနောက်နိုင်ငံကပြောနေတာနဲ့ပတ်သက်လို့တရုတ်ကဒါကိုအဲဆန်ကျင်ဆန်ညွှန်းနှစ်ရက်နဲ့ပြောတယ်ဆိုပြီးသူဘတော်မှအပြောမခံဘူးသူ့ကိုပြောလဲသူကမခံဘူးသူများလဲသူကမပြောဘူးဒါကြောင့်မလို့သူ့ပုံကတချို့နိုင်ငံတွေကဒီအနောက်နိုင်ငံအဖေအပေးတဲ့ပေးခံရတဲ့လူတွေကအဲတရုတ်နဲ့ဆက်ဆံရတာနည်းနည်းပို့ပြီးတော့အဆင်ပြေတယ်လို့ဖြစ်တာပေါ့ဒါကြောင့်မလို့ဒေါအောင်ဆန်းစုကြည်ပဲဖြစ်ဖြစ်ကာကျုံမင်းအောင်နိုင်ပဲဖြစ်ဖြစ်တရုတ်ပြည်ကိုလာနေရတာဖြစ်တယ်မင်းအောင်နိုင်ဆိုတော့ပြောင်းပြောထားတာပဲသူအမေရိကကိုသွားလေချင်ပါတယ်အမေရိကပဲမလဲရသေးတာဆိုပြီးသူပြောနေတာပဲဥရောပနိုင်ငံတွေသူလဲလို့ရတယ်အမေရိကသွားလို့မရဘူးသူတို့သွားချင်တာအမေရိကပဲအမှန်ပဲလေဖိတ်မှမဖိတ်တာဘယ်လိုလုပ်မလဲအဲ့တော့ဒါဟာဗမာပြည်အနေနဲ့ဘသူကိုတွေးကျင်တယ်ဘသူကိုမတွေးကျင်ဘူးဆိုတာမဟုတ်ဘူးအနောက်နိုင်ငံကိုကကျမတို့ကိုကျင်ထားတာဖြစ်တယ်ရเสียမှရှိအောင်ပြောထားတာဖြစ်တယ
်ကျွန်တော်ဆိုတော့ကိုအောင်သူညင်းကိုဆက်ပြီးဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီဗမ်လိုက်မူဝါဒကိုမြန်မာနိုင်ငံကကင်ဆယ်ထားတယ်ဆိုရင်လည်းပဲလက်တလောအခြေအနေတွေရပါလေတရုတ်နိုင်ငံဘက်ကရက်နေရဟိုပုံရင်းနေဆိုတဲ့အမြင်တွေရှိပါတယ်ဒီမြန်မာစိုးရခေါင်းဆောင်တွေဒီဟိုတရုတ်နိုင်ငံကိုအသွာလာများနေတဲ့အချိန်မှာပဲဒီအရင်စိုးရအသည့်ဖြစ်เนี่ยตะลากะซาดิดอนซัสสุจิอะนอกနိုင်ငံတွေကိုဟိုအသွားလာရရှိခဲ့ရင်အခုဆိုရင်တော့ဟိုမသွားတော့ကလည်းဖြစ်နေပြီဆိုတော့ဒါကဒီအနောက်နိုင်ငံတွေနဲ့ဆက်ဆံရင်းမှာအနယ်ဒီစိုးရအနေနဲ့အရင်တည်းစာရင်ကင်းကွာလာတယ်လို့ပြောနိုင်တယ်လားကိုအောင်သူငယ
်ဟုတ်ကဲ့ဟိုရေဘူးရအဖြစ်တော့ဒီကျွန်တော်တို့ရိုဟင်ဂျာပြဿနာပေါ့ဗျာဒီရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေတက်ပြီးတော့ဒီအထူးသဖြင့်တော့အနောက်အုပ်စုဘက်ကဖိအားပို့ပေးလာတဲ့သဘောမျိုးရှိပါတယ်ဆိုတော့အဲ့ဒီအနေထားမှာပဲကျွန်တော်တို့ဘက်ကလည်းဟိုဘယ်လိုခုခံမယ်ဆိုရဲမဟာဗျူဟာအသေးချာမသိဘူးဗျာဆိုတော့ဒီနေ့ထားမှာပဲအနောက်အစုနဲ့တဖြည်းဖြည်းကင်းကွာလာတယ်တရုတ်နဲ့ပုံနီးလာတယ်ဆိုတော့သဘောမျိုးရှိပါတယ်ဆိုတော့နောက်တစ်ခုကစိတ်ဝင်စားချက်ကောင်းတာကလည်းကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တော့အခုတရုတ်ကကျူပန်းလိုက်တဲ့ BRI ခေါ်တော့ဗောဗျာဒီအခုပိုလမဒေဂျီစီပန်ကိန်းဆိုတာကပြောမယ်ဆိုလို့ရှိရင် Globalization နောက်တစ်မျိုးလို့ပြောလို့ရပါတယ်တရုတ်နီးတရုတ်ခံနဲ့တရုတ်ကလည်းနောက်ထပ်စုပါသာသူကိုစွမ်းမှုကိုကြိုးစားတဲ့ globalization တမျိုးဖြစ်လာပါတယ်ဆိုတော့အဲ့ဒီအပြင်မှာနောက်ထပ်စိတ်ဝင်စားစရာပေါ့အဲ့ဒီနေသားမှာတရုတ်ကပြောတာကသူ့ကိုယ်သူ peaceful rights လို့ပြောပါတယ်ဘယ်နိုင်ငံမှနေမှာတော့ရမဖြစ်ဘူးသူ့ဘာသာသူဖွံ့ဖြိုးတိုးတက်ရေးအတွက်လိုလားတဲ့ဆိုတော့ဟန်တို့တရုတ်ဘက်ကပြောလာတဲ့အနေအထားတွေရှိပါတယ်ဆိုတော့ဒီနေသားအောက်မှာတော့ဟိုကျွန်တော်တို့ကအိမ်ကြီးချင်းလည်းဖြစ်တယ်အင်အားကြီးလည်းဖြစ်တယ်ဆိုတဲ့နေသားမှာတချို့ကိစ္စတွေကတော့ကျွန်တော်တို့ညင်းလို့မရဘူးဗျဟိုပေါင်းပြီးတော့လုပ်ကြရမှာပဲဆိုတော့ဒါပေမဲ့ပြဿနာကကျွန်တော်တို့မြန်မာနိုင်ငံရဲ့အကျိုးစီးပွားကိစ္စပေါ့နော်ဆိုတော့အဲ့ဒီမှာအမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာပြန်ပြီးတော့အသေးပဲဖွင့်ဖို့တော့တချို့ကိစ္စတွေမှာလူကောင်းလူပါလိမ့်မယ
်ဟုတ်ကဲ့ကောသူညင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေါင်းကိုယ်တိုင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလည်းလေလိုင်းမှာရှိနေပါသေးတယ်ကိုတန်းမောင်မြန်မာနိုင်ငံဖြစ်ပါတယ်ကိုတန်းမောင်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတရုတ်ပြည်နဲ့ဆက်ဆံရတာပြည်သူလူထုကဒုက္ခရောက်ပါတယ်စစ်ဆိုးရပဲစစ်အာဏာရှင်ပဲသူကအသာရရပါတယ်ကျွန်တော်ပြည်သူနေနဲ့အခုမှတရုတ်ပြည်သွားမယ်ဆိုတန်ရုံသွားရင် ဟိုဟိုတယ်ဘူကင်ပြရတယ်လေရင်လည်းမှအသွားပြန်ပြရတယ်ဗီဇာတောင်းရင်ဗီဇာထဲမှာစောင်းတယ်အများကြီးရှိပြီးတော့အသွားလာရှိပြီးတော့အဲ့တော့ဟိုတယ်လည်းမှပြရသေးတယ်လေရင်လည်းမှပြရသေးတယ်နော်ကျော်ဒီမြေသားမှာရှိတဲ့လူတွေဆိုလည်းဥပမာကျွန်တော်ကြောက်ဝိုင်းမှာရှိတဲ့လူဆိုရင်အခုဆို20ရာခိုင်နှုန်း30ရာခိုင်နှုန်းပစ္စည်းပြန်ပေးတယ်အများအားဖြင့်မြန်မာဘက်ကမျက်နှာတဲ့လူတွေမြန်မာဘက်ကအများအားဖြင့်မျက်နှာနေရတာအဲ့တော့ဟိုသွားတဲ့တိုင်ဟာလားကာဂျိုကောဟာလားဘုပါဟလာအမေစုရောဟလာကျွန်တော်ဒီတီတူတွေအတွက်ဘာပြောပေးမှာလဲကျွန်တော်နိုင်ငံအတွက်ဘာလို့အကျိုးရှိမှာတော့နောက်ဒီလက်နက်ကင်ငင်းငင်းရေးဆိုတာကတကယ်တမ်းကျွန်တော်တီတူလို့ပြောမယ်ဆိုရင်လက်နက်ကင်အဖွဲ့ပေါင်းစုံကရှမ်းအဖွဲ့ပဲတရုတ်နဲ့လွတ်တာများပါတယ်အဲ့တော့ဒီလက်နက်ပိုင်ကိုဆွဲလို့လဲသူက KIM လဲသူခေါ်ချိန်ချောက်တယ်ဟလာဤပညာလဲသူတို့ပေးထားတယ်ဒီလိုဒီမြစ်စုံဟိုမျိုးလက်ခံလိုက်လက်မခံရင်ဟိုဘက်ကဟောသူတို့ကချိန်ချောက်တဲ့ပုံစံမျိုးနဲ့သူတို့ပြောခဲ့ပါတယ်ဒါရီကဟိုအကြီးကြီးတွေဟိုပြီးပါလေ
ဟုတ်ကဲ့
ဟုတ်ကဲ့ကို
ဟုတ်ကဲ့ကိုသားမဆွနေတာကျေးဇူးပါကျွန်တော်တို့ဒီဆွနေဝတ်အတွက်ကိုဒီ Facebook ကနေကိုတိုင်းရကျွန်တော်တို့မှတ်ချက်ပေးနေတာတချို့လဲရှိပါတယ်သူကတော့ U2 ဆိုတဲ့အကောင့်မှာသူကမြန်မာဘက်မလန်နိုင်ငံလို့ပြောမှာတော်ခက်ပါတယ်တရုတ်ကအခွင့်ကောင်းယူရပါတယ်ဆိုပြီးတော့သူကပြောပါတယ်နောက်ထပ်ကျွန်တော်တို့ Facebook ကနေပဲပေးပို့ထားတဲ့မှတ်ချက်တချို့ကိုလည်းဖတ်ပြခြင်းပါတယ်ကျော်ထွေးဆိုတဲ့အကောင့်ပိုင်ရှင်ကတော့မြန်မာပြည်သူတွေအတွက်ကောင်းကျိုးတဲ့ဆွေးနွေးတာများမယ်ထင်ပါတယ်စစ်ကောင်းဆောင်တွေစီမံကိန်းလုပ်ကတ်မြလက်ရှိအစိုးရကအကောင့်ထဲပုံနေရတာပါတဲ့အစိုးရကပွဲစားသဘောလောက်ပဲအာဏာရထားတဲ့သဘောလားမသိပါဘူးဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ Willing ဆိုတဲ့အကောင့်ပိုင်ရှင်ပါသူကတော့ရှိသမျှတရားကိုရောင်းစားပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုထိန်းချုပ်ဖို့ကြိုးစားမှာပါတဲ့ဒေါ်စုနဲ့မင်းအောင်လိုင်းဆွေးနွေးပြီးတော့ပါပြီမြစ်စုံလဲပေးမှာကုမင်းရထားလန်းလဲဖောက်မှာရှိသမျှတရားပေးပြီးတိုင်းသားတွေကိုတရုတ်ကလက်နက်မထောက်ပံ့မှုဖားပြီးပြောမယ်ဆိုတာရှင်းရှင်းလေးပါပဲနောက်တူကတော့မင်းသားကြီးဆိုတဲ့အကောင့်ပိုင်ရှင်မှာကိုချင်းချင်းမညီညွတ်တော့တိုင်းသားလက်နက်ကိုင်လဲတရုတ်ကြောက်ကသူမြန်မာတပ်မတော်လဲတရုတ်ကြောက်ကဂျားတွေကပြည်သူကတော့အစ်စ်ပါဆိုပြီးရေးပါတယ်နောက်ထပ်ကျွန်တော်တို့အီးမေးလ်ပို့ထားတာတချို့လဲရှိနေပါသေးတယ်အရင်ဆုံးစာတစ်စောင်ကတော့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျမြန်မာပြည်သူလူထုတချို့ကတော့တရုတ်ကမြန်မာကိုအကျိုးလိုလိုညောင်ရီလောင်းနေတယ်လို့ထင်မြင်နေကြပါတယ်ဘသူတွေမှကိုကြိုးမရှိဘဲနဲ့တခြားသူကိုဥစ္စာဒဏအကုန်ကြခံပြီးရေရှည်အကျိုးစီးပွားအတွက်ကူညီနိုင်ကြမှာမဟုတ်ပါဘူးဆိုတဲ့သဘောကိုတော့ထည့်သွင်းစဉ်းစားသင့်ပါတယ်အကျိုးတူပူပေါင်းဆောင်ရွက်နိုင်ရေးကိုသဘောတူလက်ခံဆောင်ရွက်နိုင်မှုကိုသာကိုယ့်ဘက်ကစဉ်းစားချင့်ချိန်ညှိနှိုင်းဆောင်ရွက်ရမှာဖြစ်တယ်လို့ဆိုချင်ပါတယ်မြန်မာနိုင်ငံပေါ်မှာတော့တရုတ်သဘောထားပြောင်းလဲလာပါပြီ။ဒါကြောင့်အခုတက်မတော်ကာကွယ်ဦးစီးချုပ်နဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တို့တရုတ်ပြည်ကိုသွားတဲ့ကိစ္စမှာတော့တရုတ်မြန်မာဆက်ဆံရေးအခြေအနေကိုအနောက်ဦးစုကသိမြင်ပြီးတော့ထင်းသလိုအနိုင်ယူဖိနှိပ်မှုမပြုနိုင်အောင်ကာကွယ်တားဆီးလိုက်တဲ့သဘောဖြစ်နိုင်ပါတယ်။နှစ်နိုင်ငံအကျိုးတူကူညီပံ့ပိုးဆောင်ရွက်ရေးအတွက်ခိုင်မြဲတဲ့သဘောထားကိုလည်းပြသရာရောက်တယ်လို့ထင်မြင်မိပါတယ်။မိမိနဲ့ပိုင်တဲ့နယ်မြေနယ်စပ်တွေမှာတိုက်ပွဲတွေဖြစ်နေတာဖြစ်လာမှကိုမလိုလားတဲ့တရုတ်ရဲ့သဘောထားကိုဖြည့်ဆည်းနိုင်ရေးအတွက်ဝတ်တပ်ဖွဲ့အပါအဝင်အပြစ်ခတ်ရစဲရေး NCA ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များကိုတရုတ်ကနားချတိုက်တွန်းဖိအားပေးရေးကိစ္စကိုလည်းအခုထပ်ပိုပြီးလှုပ်ဆောင်ဖို့တိုက်တွန်းကြလိမ့်မယ်လို့ထင်ပါတယ်မြန်မာနိုင်ငံနဲ့ရှစ်ဆက်လက်တွဲကြရအောင်ပဲစီးပွားရေးလုပ်ငန်းတိုင်းအတွက်မြန်မာနိုင်ငံရဲ့ညီညာရေးဟာအဓိကလိုအပ်ချက်ဖြစ်တဲ့ဆိုတာတရုတ်ကကောင်းကောင်းသိတယ်လို့ထင်မြင်ပါတယ်။မြစ်ဆုံကိစ္စကတော့တခြားကိစ္စဖြစ်တဲ့အတွက်အခုခီးစင်မှာတော့ဆွေးနွေးကြလိမ့်မယ်လို့မထင်ကြောင်းမှခမည်းဆိုပြီးတော့ရေးထားပါတယ်ရှင
်။နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတဲ့စာဆောင်ကတော့အမေရိကန်ပြည်သူ့မောင်တသနာရဲ့ပေးစာပါ။ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ။
စစ်အစိုးရအဆက်ဆက်လက်ထက်ပြည်သူကိုတာဝန်မခံတဲ့စီးပွားရေးမူဝါဒတွေနဲ့ပွင့်လင်းမြင်သာမှုမရှိတဲ့ဆက်ဆံမှုတွေကြောင့်စိုးကျိုးတွေကသာအစမတန်ခံခဲ့ရတယ်လို့ယူဆမိပါတယ်။ရေသွေးညံဖြင်းတဲ့ဆေးဝါးနဲ့စားသောက်ကုန်တွေကဆလို့စားလို့ရေးလုပ်ငန်းသုံးပစ္စည်းတွေစက်မှုလုပ်ငန်းသုံးပစ္စည်းတွေအထိမြန်မာပြည်ထဲဝင်ရောက်လာပါတယ်။တခါပြည်တွင်းငင်းငယ်ရေးမတီးဆောက်နိုင်မှုကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေထိန်းချုပ်ထားတဲ့နယ်မြေတွေကနေတကားမရှိဒါမရှိဝင်ရောက်နေတာကြောင့်တရုတ်နိုင်ငံအတွက်ကြီးမားတဲ့အမျက်စွန်းတွေရရှိနေပါတယ်။တရုတ်ပြည်နဲ့စစ်စိုးရအဆက်ဆက်ချုပ်ဆိုထားတဲ့ကဏ္ဍပေါင်းစုံစားကြုပ်တွေဟာလည်းနောက်မျိုးဆက်ပေါင်းများစွာကျွန်းခံဆက်တာအောင်ချိန်နိုင်ပွဲရမမြင်နိုင်ပါ။အစိုးဆုံးကတော့အချုပ်ချာအာဏာကိုတလက်မမအထိမခံဘူးဆိုတဲ့စစ်ဆိုးရအဆက်ဆက်လက်ထက်တရုတ်နိုင်ငံသားစစ်စစ်သိမ်းပေါင်းများစွာကိုဝရှန်ကိုကန့်အစရှိတဲ့တိုင်းသားမျိုးနွယ်စုအမိတွေနဲ့နိုင်ငံသားကတ်တွေထုတ်ပေးထားရုံမကမြေယာဧကသိမ်းပေါင်းများစွာကိုစိတ်ကြိုက်လုကန်ွယ်ပေးထားခြင်းပါပဲ။နောက်ပြီးဝဒေသဟာဆိုးရအုပ်ချုပ်မှုနဲ့လုံးဝခင်းကွာနေပြီးတရုတ်နိုင်ငံပိုင်နယ်မြေတစ်ခုလိုတောင်သတ်မှတ်လို့ရအောင်ဖြစ်နေပါပြီ။မြန်မာမျိုးသမီးတွေကိုဈေးပေါပေါနဲ့တရုတ်ငှားမယားတွေအဖြစ်ရရှိနေတာဟာလဲကြီးမားတဲ့ဆုံးရှုံးမှုတစ်ခုလို့ယူဆနိုင်ပါတယ်။နောက်ပြီးမြောက်ပိုင်းလက်နက်ကိုင်အဖွဲ့အစည်းတွေရဲ့စီးရေးနိုင်ငံရေးစီးပွားရေးအားလုံးဟာတရုတ်နိုင်ငံနဲ့လုံးဝခင်းကွာလို့မရနိုင်တဲ့အတွက် တရုတ်ကမ္ဘာလမ်းစီမံကိန်းနဲ့ပြည်တွင်းညီညွတ်ရေးဆွေးနွေးပွဲတွေမှာဒီမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအားလုံးကိုဟန်ချက်ညီညီအသုံးချမှာအသေးကြပါပဲ။အကြောင်းကတော့ဒီဒေသမငြိမ်းချမ်းပဲသူ့ရဲ့မဟာဗျူဟာစီမံကိန်းတွေကိုစလို့မရနိုင်လို့ပါ။မြေဆုံစီမံကိန်းဟာတရုတ်နိုင်ငံအတွက်နိုင်ငံရေးအရမြန်မာနိုင်ငံကိုဖိအားမျိုးမျိုးပေးလို့ရနိုင်တဲ့စီမံကိန်းလို့ပဲယူဆမိပါတယ်။ဒီလိုတစ်ဖက်သက်ဖြစ်နေတဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးအခွင့်အလမ်းတွေပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံကိုအမေစုဦးဆောင်တဲ့ပြည်သူ့အစိုးရကထူထောင်လို့တဲ့အချိန်တို့အတွင်းမှာနှွေးထွေးတဲ့ရင်းနှီးချစ်ကြည်မှုတွေပြတ်မသွားအောင်နဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်အဝရှိပြီးပွင့်လင်းမြင်သာမှုရှိတဲ့ဆက်ဆံရေးတွေထားရှိနိုင်ဖို့တိမ်မွေ့တဲ့နိုင်ငံရေးတန်တမာရေးနည်းဗျူဟာတွေနဲ့ချမှတ်ဆောင်ရွက်နေတာကြောင့်အမေစုရဲ့တရုတ်ခီးစဉ်အတွင်းမှာပြည်သူတွေချိန်နဲ့နိုင်လောက်တဲ့ရလဒ်ကောင်းတွေရနိုင်လိမ့်မယ်လို့ယုံကြည်မိပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါအမေရိကန်ပြည်အောင်စုရဲ့မောင်တဒနာရဲ့စာပါနောက်စာတစ်စောင်ကတော့ပြည်မနာဖို့ကြီးဆိုပြီးကျွန်တော်တို့ပေးပို့ထားတာပါမနှလောင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်နွားကွဲရင်ကြားဆွဲဆိုလိုရင်အတိုင်းပါပဲတဲ့မြန်မာပြည်ကြီးသွေးမစီမငြိမ်ညွတ်ကြတော့တရုတ်ကြီးအကြိုက်ဖြစ်ပြီပေါ့လေတဲ့ကျွန်တော်တို့ရဲ့နိုင်ငံကြီးကြီးကရှင်းမရအောင်ရှုံနေတာမဟုတ်ဘူးဗျမရှင်းမဲရှုံအောင်လုပ်နေကြတာပါအထူးကကတော့စေတနာအနစ်နာနားလည်မှုခွင့်လွှတ်မှုတွေမရှိကြလို့ပါတရုတ်ကတော့စီးပွားရေးအရသာကျွန်တော်တို့နိုင်ငံနဲ့ဆက်ဆံတာပါပဲတဲ့လူအခွင့်အရေးတို့လွတ်လပ်မှုတရားမျှတမှုတို့ကိုတော့တရုတ်စီကမျှော်လင့်စရာမရှိတလောက်ပါပဲဒီလိုအနောက်နိုင်ငံနဲ့ခက်ဆိုင်ဆိုင်ဖြစ်လေတရုတ်လက်ထက်တစ်ဖြည်းဖြည်းကျဆင်းလာရလေပါပဲပြည်သူအစိုးရအနေနဲ့ခက်ခဲစွာရုန်းကန်နေရတာနားလဲပါတယ်ဒါပေမဲ့တရုတ်ရဲ့ကစားကွက်ထဲမကြောက်စေပဲတရုတ်နဲ့အနောက်နိုင်ငံတွေကြားလဲလဲဝဲဝဲလှုပ်ရှားနိုင်ပါမှနိုင်ငံအတွက်များစွာအကျိုးရှိမယ်ဖြစ်တဲ့အကြောင်းကြံပြုလိုပါတယ်တဲ့ရှင
်ဟုတ်ကဲ့ကျေးဇူးပါဒါတော့သူစာကတော့ကိုချင်းချင်းမညီညွတ်လို့သူများအားကိုနေရတယ်ဆိုတော့အဓိကထောက်ပြပါတယ်ဆိုတော့ကျွန်တော်တို့စီစဉ်အဆုံးသတ်ဖို့ကျွန်တော်2မိနစ်လောက်ချိန်ရပါသေးတယ်အချင်းချင်းအပိတ်အနေနဲ့ပေါ့လေကျွန်တော်ဟိုဆွေးနွေးစီရင်တာတော့ဒီမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီနိုင်ငံအင်အားစုတွေအစိုးရနဲ့စစ်တပ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမှာလဲဟိုတင့်မြတ်မှုတွေမရနိုင်သေးတဲ့အခြေမျိုးမှာဟိုနိုင်ငံတကာဆက်ဆံရေးဆိုတာကလည်းစိုင်းထားလို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူးဆိုတော့အခုလိုကြားကာလမျိုးမှာပေါ့လေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာဆက်ဆံရေးအထူးသဖြင့်ဒီတရုတ်နိုင်ငံနဲ့ဆက်ဆံတဲ့နေရာမှာဘယ်လိုပုံစံမျိုးဆက်ဆံတင်တယ်လို့ယူဆလဲဒေါက်တာလာကျော်စောအရင်ဆွေးနွေးပြပါလားခင်ဗျာ
ဟိုကျမကြည့်တာကတော့လေဟိုကျမတို့ဗမာနိုင်ငံရဲ့အခြေခံကိုကြည့်ရင်ကိုကျမတို့နိုင်ငံကအကြဆင်းနိုင်ငံမဖြစ်ဘူးတမယ်ပဲအင်မတန်ကိုအင်အားချိနေပြီးတော့ခုနကဟိုစာရီထဲမှာရေးထားသလိုပဲတိုင်းပြည်လဲဟိုအတွေးခေါ်ရပေါ့နော်အစိတ်စိတ်အမှောင်မှားဖြစ်နေပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာကျမတို့အတွက်ကဟိုလက်ဥမှုမဲ့သလိုဖြစ်ပါလေအဲ့လိုခါမျိုးမှာကျမတို့ဒီပတ်ဝန်းကျင်ဒေသကြီးကအဲပြတော့မယ်နိုင်ငံကြီးတွေရဲ့တဏ္ဍာပြည်ဟွာခြေလမ်းတွေကြားထဲမှာကိုယ်နိုင်ငံအတွက်ကောင်းကောင်းကောင်းကောင်းလုပ်ရမှာပဲအဲ့တော့အားလုံးနိုင်ငံအားလုံးနဲ့ဆက်ဆံရေးညီညွတ်အောင်လုပ်ရမယ်ဆက်ဆံရေးကောင်းမွန်အောင်လုပ်ရမယ်ခုနလည်းဟိုမောင်တသနာလားမသိဘူးအဲ့ပြောသလိုပဲအခုကျမတို့နိုင်ငံကတရုတ်ပြည်ရဲ့မဟာဗျူဟာလမ်းအဲပူလမ်းမှာကိစ္စရှိတယ်အိန္ဒိယရဲ့အရှေ့မြောင်လမ်းမှာရှိတယ်တခါဂျပန်ရဲ့ခွင်းင်းနေလည်းရှိတယ်အဲ့ဒီဟာတွေအားလုံးကိုကျမတို့ကကိုတိုင်းပြည်အတွက်လဲလဲဝဲဝဲဟိုဘလူးခွန်လဲအကွက်ကြကြစီစဉ်ပြီးတော့အလုပ်လုပ်မယ်ဆိုရင်ဖြစ်နိုင်ပါတယ်ဘယ်နိုင်ငံနဲ့မဆိုကျမတို့ကကောင်းမွန်အောင်ဆက်ဆံဖို့လိုတယ်တနိုင်ငံနဲ့ပဲပေါင်မီနောက်တနိုင်ငံကိုရန်လို့ဖို့ဆိုတာမဖြစ်နိုင်ပါဘူးဒီခေတ်မှာနိုင်ငံအားလုံးနဲ့ကျမတို့ကရင်းနှီးနှီးကောင်းမွန်ဆက်ဆံဖို့လိုတယ်ထို့တူတရုတ်ပြည်ကနိုင်ငံကြီးလဲဖြစ်တယ်အိမ်နီးနားချင်းနိုင်ငံလဲဖြစ်တယ်ပြီးတော့သူကလက်ဦးမှုရှိရှိနဲ့သူ့ရဲ့ဟိုစီမံကိန်းတွေလုပ်နေတဲ့အခါမှာကိုယ်နိုင်ငံအတွက်ရတဲ့သမျှရအောင်ယူနိုင်အောင်စူးစမ်းရလိမ့်မယ်ထင်ပါတယ်အဲခုနပြောလို့အန်ဒီရှိတဲ့ဟာတွေဟိုပြည်သူတွေမကျေနပ်နိုင်တဲ့ဟာတွေကိုတတ်နိုင်သမျှနည်းအောင်တတ်နိုင်သမျှရော့အောင်ဒီအစိုးရအနေနဲ့လုပ်သင့်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုအောင်သူငိမ့်သဘောတော့ခင်ဗျကျွန်တော်တို့အထူးသဖြင့်နိုင်ငံတကာဆက်ဆံရေးမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာကျွန်တော်မြန်မာနိုင်ငံအနေနဲ့စောင့်ရန်ရှောင်ရန်ဘာတွေများလုပ်ဖို့လိုမလဲ
ဆိုတော့ကျွန်တော်တစ်ချက်ပဲပြောချင်ပါတယ်အထူးသဖြင့်ကအမျိုးသားအကျိုးစီးပွားခေါ်တာပေါ့ဗျာအဲ့တော့ကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားဆိုတာဘာလဲပေါ့ဆိုတာဗျာဟိုတရုတ်ပြည်ကညာတစ်ခုဖောက်ချင်တယ်အဲ့ဒါကတရုတ်ပြည်ဂျိုးအတွက်ဖြစ်ချင်ကောင်းဖြစ်မယ်ဒါပေမဲ့ဗမာပြည်အတွက်ကတော့ဖြစ်ချင်မှာဖြစ်မှာပေါ့နော်တော်အဲ့လိုအနေထားမှာကျတော့ကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဟိုကြိုပြီးတော့ကျွန်တော်တို့ဖွင့်ဆိုလာတာမျိုးရှိသင့်ပါတယ်ကျွန်တော်ထင်တာကတော့တတ်မတော်ပဲမိုင်းမှာသူတို့ဘာသာသူတို့ဖွင့်ဆိုလာတာရှိတယ်ဒါပေမဲ့ NLD အစိုးရအနေထားမှာကျတော့သူ့ရဲ့ပါတီတခုတည်းသဘောမဟုတ်ဘူးကျန်တဲ့အင်အားစုနဲ့ညှိနှိုင်းပြီးဖွင့်ဆိုလာတာမျိုးလိုမယ်လို့ကျွန်တော်ထင်တယ
်ဒါ
တစ်ချက်ပါနောက်တစ်ချက်ကကျတော့ဟိုကျွန်တော်တို့တရုတ်ပြည်နဲ့ပတ်သက်ရင်ကျွန်တော်တို့သိတဲ့ဗဟုသုတကစိတ်နှဲလုံးနဲ့သူတည်တနာလုံကနေအများကြီးလိုလိမ့်မယ်ဖြစ်ပါတယ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ကိုအောင်သူငယ်ဒေါက်တာလက်ကျော်စောကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။